မြန်မာဒီမိုကရေစီအသင်းကူပြောင်းရေးမှာရွေးကောက်ပွဲကလေးတွေအတိုင်းအပြည့်အဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပေမဲ့လည်း NLD ပါတီဟာလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုပြန်လည်အနိုင်ရချေရှိတယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်ပုဂ္ဂိုလ်တချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်း The Nikkei Asia Review သတင်းဌာနနဲ့ဆွေးနွေးဖြစ်ကြားချက်တွေထုတ်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျ။
ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါန်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အဝညီညွတ်ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်နဲ့ဖွင့်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလားဂျာမနီနိုင်ငံမှနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငြိမ်းစားကတိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပ
ါကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲအစိုးရဖွဲ့ရင်တော့ NLD က52%ရနိုင်လို့ရနိုင်မယ်အနည်းဆုံးအဲ့လိုရလို့ရှိရင် NLD ဆိုရပြန်ဖွင့်နိုင်မယ်ဒါကတော့51%ရနိုင်လို့မရခဲ့တော့အခြေအနေဆိုးမယ်ခင်ဗျဘယ်လိုဖြစ်မလဲဆိုတော့အဲ့ဒီနေ့ပြန်ဖြစ်နေတဲ့ဒီအကြံအပေါ်ရေးပါတီကသူတို့က15ရက်နဲ့နှုတ်မရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒီကြောင့်လို့ရှိရင်သူတို့တိုင်းရင်းသားပါတီကိုခင်ဗျားတို့ကျွန်တော်တို့လာပေါင်းဆက်ကြရပြီးမယ်။အဲ့တော့အဲ့လိုသူတို့လိုလက်လို့ရှိရင်သူတို့က50ရက်နဲ့နှုတ်ချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထားတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးကဲကပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ
် NLD ကဖွဲ့စည်းပုံပြင်ဆင်ရေးဦးတည်ကြီးနဲ့သူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မြင်သုံးရက်လောက်အတွင်းကိုတည်တည်တာသာကျွန်တော်ချိန်လိုက်ကြည့်ခုရအောင်လုပ်ခဲ့တယ်။ဒီလိုရေးခဲ့တော့ကလည်းငါ့ဘောက်ဖေဆူက73မိကြအောင်ရေးခဲ့တာ။အဲ့ဒီကအဲ့လိုမပြင်းနိုင်သေးတော့ဘဲပါပြီးရမယ်ပြင်တာလေရှာလို့ရှိရင်ဒီကဲတိုင်နိုင်တယ်လေမြန်မာမလို့စစ်ချက်ကလည်းဒီလိုလိုရပေါ်တော့မှရတာလေရမှုကျူးစားနေတယ်။တော့ခွေလေးကမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့အဲ့လိုမရှိပေးမလားဆိုတာကိုကျွန်တော်ကတန်တရားရှိပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရတိုင်းဒေသကြီးခုနှစ်ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်ခုနှစ်ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငြင်းစားကတိကဥက္ကမောင်စိုးကရှင်းပြပါတယ
်။ဟိုတိုင်းဒေသကြီးခုနှစ်ခုမှာတော့သူတို့အများစုနိုင်နေမယ်။ပြည်နယ်ခုနှစ်ခုမှာတော့မတခုမှမနိုင်မှမဖြစ်ဘူး။ပြည်နယ်တွေမှာသူတို့ကိုယ်တော်နာမည်ပြတ်ထားတယ်ကျခိုင်နေဆိုတော့အကြီးကျယ်ဘုံနာမည်ဖြစ်တယ်။ပြီးရင်ရှမ်းနယ်လည်းဖြစ်တယ်။နောက်ဘီရင်ဒီခေါ်ကရားမှာလည်းဘုရင်အောင်ဆန်းရွှေထူထူတော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးအကြီးကျယ်နာမည်ပြည့်နေတယ်။မွန်ပြည်နယ်မှာလည်းကရားမှာဘုရင်အောင်ဆန်းတရားဆိုပြီးတင်နာမည်ပေးဖြစ်တယ်။သို့တော့အခြားရင်းသားပြည်နယ်ခုနှစ်ခုမှာနိုင်မလားလားမရှိဘူး
။ဂျပန်နီကေအီစတန်ရီဗျူးရဲ့မေးမြန်းချက်တည်းမှာ NLD အစိုးရလက်ထက်စီးပွားရေးပြည်ရင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါ်ဆန်းစုကြည်ကတော့ရေးစီတီတမ်းမြဲအပြောင်းလဲတွေလုပ်တဲ့အခါနှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီးပွားရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကောက်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ပမာနိုင်ငံရဲ့စီးပွားရေးခြေလှမ်းကကျွန်တော်တို့လူရင်းပြစီလာတာနှစ်ပြည့်ကြာပြီပေါ့နောက်အရင်အမီးမှာဟိုခရိုနီလို့ပြောတဲ့စီးပွားရေးလုပ်ငန်းရှင်အမြင်နည်းဒီအကူအညီတို့လက်ထက်မှာရှိနေပြီးတော့ပမာဏနိုင်ငံရဲ့စီးပွားရေးက NLD လေးနှစ်နိုင်ငံလောက်ကနေတော့ပိုကောင်းလာမှာမဟုတ်ဘူးဆိုတာလည်းပုံရင်းဆန်လာလေကြလိမ့်မယ်လို့ဆိုပါတယ်။ဒီလိုလည်းပဲလုံးနေခိုင်နေကြည့်လို့ရှင်တော့အဲဒီဟာစီးပွားရေးတက်မှုနေကွေးထားကြောင်2015နဲ့2020ဟာအကွာချာကြီးကွာချာမယ်လို့တော့ကျွန်တော်မြင်ပါဘူးခင်ဗျာ။
2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်နှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်စီးပွားရေးပုံပြမှုအများဆုံးဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်2008ဖွဲ့စည်းပုံအရမြန်မာနိုင်ငံမှာ အနာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေမန်နေကြသလို NLD ပါတီဟာသူလှုပ်ချင်သလောက်ပြည်ပြောင်းလဲရေးတွေကိုစိတ်တိုင်းကျလှုပ်ခွင့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ